所有姑姑说也好吧，你这次要给这些姑姑们谁没看要去一趟牛津姑姑们留给那套十分的困难嘛啥子哟一套呢一列卡加罗的降温预约不降温预约留言啊不如降温预约留言说了我不说也好起码是我先表达吧所以说第一学校牛津公立里面的姑啥汤比罗第六降温预约留言牛啥姑啥路姑不如谁姑家给他的
ဒီကတော့ကိုဒီလိုကျွန်တော်ตาလေး6လရေပေါ့လေ6လရေမှာဒီ nutrition consultant ပေါ့ဆောင်ဝင်ရနေပြီးတော့မှဒီတသားကိုကျုပ်ကျွေးမှုဆိုပြီးမှာပါတယ
်
မှာတဲ့ခါမှာကျွန်တော်ကကျုပ်ကိုကျွေးတယ်ကျွေးတဲ့ခါတိုင်းလည်းအဲ့ကျုပ်ကတသားလေးစားဖို့မသင့်တဲ့ကျုပ်ဆိုတော့သိသွားတယ်3လလောက်နေတော့မှကျွန်တော်သိသွားတာဟိုသိသွားတဲ့ခါမှာကျွန်တော်ဘာဖြစ်လဲဆိုတော့ဟာဒီချိန်မှာကျွန်တော်အဖေပြောင်းနေတဲ့ကိုကိုအပြစ်ရှိတယ်လို့ကျွန်တော်ယူဆလိုက်တယ်ယူဆလိုက်တာနဲ့ကျွန်တော်ဘာလို့လဲကျွန်တော်အဲ့ချိန်မှာအကူပြစ်တယ်ဒါပေမဲ့ကျွန်တော်ကမွေးတယ်ဆိုတော့ကျွန်တော်တကယ်ချင်းကိုမသူရှင်းရနေပြီးတော့မှအဲ့ဒီနဲ့တိုက်ဆိုင်သွားတော့ကိုမကြီးကျွန်တော်တို့ကြွမွေးကြအောင်ဆိုပြီးတော့စားပြတာကိုစားပြတဲ့ခါမှာလည်းကျွန်တော်ကဒီရိုးရိုးဒီလောင်ကျဲမွေးရအောင်လို့လုပ်ချင်ဘူးကျွန်တော် free range ကျင်ပေါ့လေဒီ organic land ကိုသွားဖို့အတွက်အဓိကကတော့ကြက်ပြူကိုထောင်ပြချတာချင်းကျွန
်
တော် animal ဟိုပေါ့တိုက်ဆိုင်နဲ့ပတ်သက်ညှိမနေစမှုမလုပ်ချင်ဘူးလုပ်ချင်တဲ့ခါကျတော့ကျွန်တော်ကမြေကြီးကိုမှသူ့ရဲ့တဘာဝအတိုင်းသူ့ကြောင်းပြီးမွေးတဲ့စနစ်ကိုကျွန်တော်စားလို့မယ်ဆိုရင်ကျွန်တော်လည်းကိုမကြီးတိုင်နေပြီးစားခဲ့ပြတာပါ
ဒီလိုမျိုးလွတ်ကြောင်းပေါ့နော်လိုလလက်တဘာဝနီးပါးပေါ့တဘာဝနီးပါးမွေးပြီးတော့မှဥဥစီတဲ့ကျက်ဒီကိုမွေးတာကစီးပွားဖြစ်ပေါ်မွေးတာအရင်တော့အဲ့လိုမျိုးတော့တိမရှိဘူးတင်
ဟုတ်ကျွန်တော်မှတ်သားပြီး
တော့ချန်နဲ့တော့ရှိမှာပေါ့နော
်ချန်ဒီလိုမျိုးအိမ်ဒီမှာမွေးကြတာတော့ရှိကြတယ
်
ဒါပေမဲ့ဒီလိုမျိုးစီးပွားဖြစ်ထုတ်ရလောက်အောင်လွတ်ကြောင်းစနစ်နဲ့မွေးတာမျိုးကျွန်တော်တို့ရှိမှာမရှိခဲ့ဘူးခင်ဗျဟု
တ်ကဲ့ဘလို့ဖြစ်ပြီးတော့ဒီလွတ်ကြောင်းကျက်မွေးမြူရေးကိုလုပ်မယ်ဆိုပြီးတော့ဒါကလုံးတင်တဲ့လုပ်ငန်းဆိုတာမျိုးပေါ့ဘလို့စဉ်းစားနေသွား
တာအဓိကတော့ကိုဟာဒီကျွန်တော်တို့တမျိုးကြကျဲဦးတွေကတော့ဈေးထဲမှာရှိတယ်ဒါပေမဲ့သူ့မှာကောင်းတဲ့ချက်တွေရှိတယ်ဟိုအားနည်းချက်တွေလည်းရှိတယ်နောက်ပြီးနောက်တစ်ခုကကြတော့ကျွန်တော်ပါလဲဆိုတော့ကျွန်တော်လည်းဗုဒ္ဓဘာသာဖြစ်တဲ့ခါကျတော့ဒီချက်တွေရဲ့ဒီချက်တွေကိုတောင်းရင်းမှာထည့်မထားခြင်းကိုထည့်မထားကြတော့ကျွန်တော်မြေကြီးပေါ်မှာလွတ်ကြောင်းမွေးမယ်ဆိုကျွန်တော်စစဉ်းစားတာ
စလုပ်တဲ့အချိန်တွေမှာဆိုရင်ဒါအစ်စ်လည်းဖြစ်တယ်ဆိုတဲ့ခါကျတော့အခက်အခဲတွေ့ရမှာတည်ကြပါဘူးဘလို့အခက်အခဲတွေအဓိကရင်ဆိုင်နေရလဲ
အခက်အခဲတွေကတော့ကိုအများကြီးပဲအများကြီးပဲဆိုတော့အပိုင်းခွဲပြီးတော့ပြောလို့ရတယ်ဒါပေမဲ့ဥမာဆိုရင်ကျွန်တော်ကကျွန်တော်ကကြက်မွေးမြူကိုဒီလိုမျိုးအများကြီးလုပ်ခဲ့ဘူးလားမဟုတ်ဘူး။နောက်ပြီးတော့ဒီလွတ်ကြောင်း
ရောက်လုံးဝလည်းကြက်မွေးမြူတွေဆိုမရှိဘူး။
အတွေ့အကြုံမရှိဘူး။ကျွန်တော်မှဒီကိုမန်ဆိုလည်းအပျော်မွေးခဲ့တဲ့တလောက်ပဲရှိတာ။ကျွန်တော်ဆိုလည်းမရှိဘူး။မရှိတဲ့ခါမှာတော့ကျွန်တော်လုပ်တဲ့ဟာလည်းလမ်းအစ်စ်ဖြစ်နေ။အစ်စ်ဖြစ်နေတော့မေးဆက်လို့လည်းတော်တော်နည်းတယ်။တော်နည်းတဲ့ခါမှာကျွန်တော်ကအဲ့မှာဆပြီးတော့ struggle ဆလုပ်ရတာ။အဲ့တော့ဘာဖြစ်လဲဆိုတော့မကုန်တဲ့ပတ်စံတွေအများကြီးကုန်တယ်။ဒီလေးစားလောက်ပုံကုန်တဲ့ဟာမျိုးတွေလည်းဖြစ်ခဲ့ဘူးလေ။အဲ့လိုကြတော့နောက်တစ်ခါကျတော့ပါလဲဆိုတော့ဒီ market ပေါ့ market ဆိုင်ခါမှာ product identity ထွက်လာတယ
်။
အဲ့ product identity ကို
ဘယ်သွားရောင်း
မလဲ။ထွက်လာပြီ။နောက်ပြီးတော့ဒီဟာကကိုကျစိတ်ကလည်းများတယ်။ကျွန်တော်ရှေ့မှာလည်းအမားတွေအများကြီးစုပေါင်းစိတ်များတယ်။ဒီကိုကျစိတ်များတဲ့ဒီ product ကိုဘယ်လိုသွားရောင်းမလဲဆိုတော့ market အခက်အခဲဆုံးမှာကြုံနေတယ်။အဲ့ဒါကြောင့် struggle အများကြီးလုပ်ခဲ့ရအောင
်။ဖောက်ခဲ့ရတာပေါ့နော်။ဆိုတော့လုပ်ငန်းက2019ဆိုတော့ဒါတကယ်ကိုလုပ်ငန်းအစ်စ်ဟိုဆိုရင်နှစ်နှစ်တော့ဝင်ကျင်ပေါ့နော်။လုပ်ငန်းအစ်စ်ဆိုတော့အခုချိန်ကြီးလဲပဲဒါအခက်အခဲတော့ရှိနေ ਉ ။အခက်အခဲတွေနည်းသွားပြီလားအခုချိန်မှာ။
ပြောရင်တော့အခက်အခဲတွေကဒီ project နဲ့ပတ်သက်တဲ့အခက်အခဲထုတ်လုပ်ရေးပိုင်းနဲ့ပတ်သက်တဲ့အခက်အခဲတွေတော့တဖြည်းဖြည်းတဖြည်းတော့ကျွန်တော်တို့ control ထိန်းချုပ်လာနိုင်တယ်ပေါ့လေ။တခြား market နဲ့ပတ်သက်တဲ့အခက်အခဲတွေတော့ရှိသေးတယ်
။အခုလက်ရှိအခြေအနေပေါ့လေ။စာလွတ်တာကနေပြီးတော့ကျွန်တော်ရဲ့အခက်အခဲကနေပြီးတော့အခုလက်ရှိရှိနေတဲ့အထက်မှာဆိုအကြီးအမားဆုံးရှိနေတဲ့အခက်အခဲလို့ပြောရင်အကြီးအမားဆုံးရင်ဆိုင်နေရတာလို့ပြောရင်ပါရှိနေတယ်။
အကြီးအမားဆုံးရင်ဆိုင်ရတဲ့အခက်အခဲကတော့ကျွန်တော်မြောက်ကဒီဝန်ထမ်းဘွားနေလာတာ။ဝန်ထမ်းဘွားနေလာတော့ကျွန်တော်မှငွေရအလုံးလောက်မရှိဘူး။ရှိတဲ့မိသားစုမှာရှိတဲ့မိသားနှစ်စုမှာရှိတဲ့ပတ်စံကိုပေါင်းပြီးတော့မှဒီချက်ကိုလုပ်ခဲ့ရလုပ်ခဲ့တော့မြေစုပါဆိုတော့မြေစုရင်အခုတော့မှကိုမန်သူချင်းရဲ့အကူရဲ့မြေကိုကိုဖိုးစုရဲ့မြေကိုကျွန်တော်ခဏယူပြီးလုပ်ခဲ့ရကားပြီးတောင်းပြီးလုပ်ခဲ့ရတာပေါ့လေအဲ့လိုနဲ့စားခဲ့ရတော့ကျွန်တော်တို့မှအဓိကတော့ financial အခက်ခဲပဲပြီးတော့နောက်တစ်ခေါက်ကျတော့နည်းပညာပိုင်းဆိုင်ရာအခက်ခဲပဲနောက်ပြီးဘယ်လိုသွားရောက်အောင်လဲအခက်ခဲဒါပေမဲ့ကျွန်တော်တို့ကဘာဖြစ်သွားလဲဆိုတော့ကျွန်တော်တို့ခက်ခဲတဲ့အားလုံးကိုတာဝန်ယူပြီးတော့လေသမားကိုပြန်ပြီးတော့ကျွန်တော်လေသမားတွေလည်းနည်းပညာတွေပါပြန်ပြီးပြန်လုပ်လို့ဖြစ်သွားတာပေါ့လေ
ဆိုတော့ငပူတော်မှာစတယ်အဲဒီကနေပြီးတော့အခုဆိုရင်ကျွန်တော်သိထားတာကဟလာရှမ်းပြည်နယ်မှာလုပ်နေပြီကရင်မှာစလုပ်နေပြီရန်ကုန်တိုင်းမှာပါနေပြီရန်ကုန်တိုင်းလုပ်နေပြီကျွန်တော်တို့လူတရာကျော်လောက်လူပြန်ကြီးကလူတရာကျော်လောက်လုပ်နေပြီဆိုတော့သူတို့နဲ့ဒီလေသမားတွေနဲ့ဘယ်လိုလုပ်တယ်လဲတခါညူကြီးတွေကဘယ်လိုလုပ်ပြီးလဲအဲဒီအပိုင်းလေးရှင်းပါဦးဟုတ်ကဲ့
လေသမားတွေနဲ့ကျတော့အခုကျွန်တော်ဘယ်လိုလုပ်လဲဆိုတော့နံပါတ်1ကနည်းပညာပေးတယ်နည်းပညာဆိုတော့ဒီ organic farming ပေါ့လေဒီ free range ကိုဘလို့ဒီလိုကြောင်မွေးတဲ့စနစ်ကိုဘလို့မွေးလဲဆိုတော့ညစနစ်ကအားလုံးပေးတယ်အဲ့လိုပဲဒီတူကြောင်မွေးတဲ့ကြက်တွေကိုကျွေးဖို့အတွက်အစာတွေပေးပြောင်းနှမ်းနေဒါတွေကိုစနစ်တကျနဲ့ organic နည်းနဲ့ဘလို့စိုက်မလဲဆိုတော့ညီပညာတွေတုံ့ပြန်ပေးတယ်ပရဟတစ်ချက်ဆိုနံပါတ်2ကတော့ဒီဟာတွေလုပ်ဖို့ဆိုရင်ပတ်စံကိုကျွန်တော်ကတက်နိုင်တဲ့မြတ်တန်ဖိုးပေးတယ် financing ဆိုရယ်ပေါ့လေနောက် တတိယချက်ကကြတော့ပါလဲဆိုဒီဟာတွေထွက်လာပြီဘယ်နှကြောင်းလဲဆိုလေသမားတွေမှာပြဿနာရှိတယ်အဲ့တော့အဲ့ဒီလေသမားတွေရဲ့ပြဿနာဖြစ်တဲ့ဒီဈေးကွက်မရှိတဲ့ပြဿနာကိုကျွန်တော်တာဝန်ယူပြီးတော့ချုပ်ပြောမယ်ဆိုရင်တော့ကျွန်တော်ဒီပညာကိုငွေကြေးအခက်ခဲကိုနောက်ပြီးတော့ market ဈေးကွက်အခက်ခဲတွေအားလုံးကိုလေသမားတွေဆိုဖြည့်ရှင်းပေးလိုက်တယ်ဒါကတော့ဒီကျုပ်ထုတ်တဲ့လေသမားတွေနဲ့ဒီဟိုစိုက်တွေးတဲ့သမားတွေစိုက်တွေးတောက်လူတွေပေါ့လေနောက်တစ်ခါကျတော့အမျိုးသမီးတွေပေါ့ကျွန်တော်ကကျုပ်ဦးလေးတွေကိုရန်ကုန်မြို့မှာရောင်းတဲ့ခါကျရင်ဒီတိုင်းမရောင်းဘဲနဲ့ကျွန်တော်ဝါချင်းလေးနဲ့ဆိုရောင်းတယ်အဓိကကျတော့ဒီအမျိုးသမီး
ဘာချင်းလို့ဘာလို့စဉ်းစားရလဲဘာကြောင့်တခြားလို့ပလတ်စတစ်ဘူးလို့ဖော်ဘူးလို့ဘာလို့
အဓိကတော့ကိုယ်ဟိုဟာဒီနေမှာရှိတဲ့အမျိုးသမီးတွေအလုံးမရှိဘူ
း
အလုံးမရှိတဲ့ခါကျတော့ကျွန်တော်တို့အလုံးပေးချင်တာနဲ့နေမှာလည်းအပေါ်ဆုံးကဘယ်နှကြီးဒီဝါတော့အမြဲနေရာတိုင်းမှာရှိတယ်အဲ့ဒါနဲ့ကျွန်တော်တို့ဝါချင်းလေးကိုစာစဉ်းစားတာကျွန်တော်တို့လည်းတကယ်တကယ်ဝါချင်းမရက်တတ်ပါဘူးရက်တတ်တဲ့သူကိုကွန်မန်ဒိုရှင်ကနေပြီးတော့မှခေါ်လာပြီးတော့မှရွာလူတွေတင်ပြီးတယ်တင်ပြီးကြတယ်အဲ့တော့ဝါချင်းလေးကလည်းကျွန်တော်တို့ရဲ့ဒီအောင်မြင်မှုတွေတစ်ခုပဲဥပမာဆိုရင်ဟိုအမျိုးသားကချင်းတထောင်လောက်ကိုရက်နိုင်တယ်တချင်းကို450ရချင်းတထော
င်ဆိုတော့တလောက်
တလောက်ကိုချင်းတထောင်လောက်ရက်နိုင်တယ်ချင်းတလုံးကိုကျွန်တော်450ပြီးတော့တလောက်ကိုသူတို့ရဲ့ပြန်ကြအခြေပုံကိုရ၄သိန်းကျော်ရှိတယ်ဒါလည်းကျွန်တော်တို့ကကုန်စရာတစ်ခုဖြစ်လာတော့
သူတို့လည်းပြောတာပေါ့နော်
သူတို့ပြောတာ
ရတယ်ဝင်ဝင်လည်းရတယ
်ဟုတ်ကဲ့
ဆိုတော့လေသမားတွေအနေနဲ့တော့ဘယ်လိုကိုကြိုးမြန်ရလဲ
လေသမားတွေနဲ့ကြတော့ဒီလေသမားမှာနှစ်ပိုင်းရှိတယ်ပေါ့လေမွေးမြူရေးသမားနဲ့စိုက်ကြွေးသမားစိုက်ကြွေးသမားတွေကိုကြတော့ကျွန်တော်ကဒီကျွန်တော်ရဲ့စက်စာအတွက်ဒီကျွန်တော်ရဲ့ပြောတဲ့နည်းစနစ်တိုင်းဒီ organic leaf နဲ့တိုင်းစိုက်ပြီးပါအခုစိုက်ပြီးလို့ဆိုရင်ကျွန်တော်တို့ဘလောက်ပြီးမယ်အဲ့တော့လေသမားတွေဆိုရင်ပထမဦးဆုံးနှစ်မှာတော့တို့ဒီစက်စားခြင်းဆိုတော့ organic လည်းမမရသေးဘူးဒါပေမဲ့ကျွန်တော်တို့သူ့ကို target ပို့ပြီးလိုက်လဲဆိုတော့၃နှစ်အတွင်းမှာခင်ဗျားတို့မိုင်းဆုံးနေဒီပေါ်လေးပထမတစ်နှစ်ပြီးရင်ပါပြီးမယ်ဒုတိယနှစ်မပြီးပါဘူးတတိယနှစ်ပြီးရင်နောက်ဆုံး organic ဖြစ်သွားတာပေါ့ organic ဆိုတော့ဘာလဲတရထင်းနဲ့တရားလုံးတမ်းမဖြစ်ဘူးမဖြစ်တော့ဒီလေသမားတွေကျွန်တော်ပါလို့ရတယ်ခင်ဗျားတို့၃နှစ်နေတော့ခင်ဗျားတို့ organic လက်မရအောင်ကျွန်တော်လုပ်ပေးမယ်အဲ့တော့ဒီပထမနှစ်မှာဒုတိယနှစ်တတိယနှစ်တွေမှာခင်ဗျားကျွန်တော်ပြောတဲ့အတိုင်းလုပ်တယ်ဆိုရင်ခင်ဗျားတို့ကျွန်တော်ဘယ်လောက်ရလဲလို့ဘယ်လောက်ရလဲလို့ပြီးသွားမယ်အဲ့လိုပဲဒီမွေးမြူရေးသမားတွေပေါ့မွေးမြူရေးသမားတွေဆိုတဲ့ကျွန်တော်တို့ရဲ့ဒီနေ့စဉ်လုပ်ရမယ့်လုပ်ငန်းစဉ်တွေရှိတယ်။ဘာနဲ့မိုးလျင်းနေစပြီးတော့ချက်ချန်တဲ့မှာဘာလုပ်ရမလဲ။ညနောက်ဆုံးအိတ်တချင်ဒီဘာလုပ်ရမလဲဆိုကျွန်တော်အားလုံးတင်ပေးထားတယ
်။
အဲ့တင်ပေးထားတဲ့အတိုင်းသူတို့လုပ်တယ်ဆိုရင်ကျွန်တော်တို့ကဘယ်လောက်ကျုပ်တလုံးမှာဘယ်လောက်တိုးပေးပါမလဲဆိုတော့ကျွန်တော်ဂရိပေးထားတယ
်။
အဲ့ဂရိတိုင်းမှန်ကိုရဲခါမှာကျုပ်ကကျတော့နေတိုင်းထွက်နေတာပြီးတော့သူတို့နေတိုင်းဝင်လို့ရတယ်။အဲ့တော့ပြောချင်တာကဒီလေသမားပဲဖြစ်ဖြစ်ဒီမွေးမြူသမားပဲဖြစ်ဖြစ်စိုက်ပွဲသမားပဲဖြစ်သူတို့ကပုံမှန်တဲ့ပူတဲ့ပတ်စံကိုပူရလာတယ်။နောက်ပြီးတော့ကျတော့အာမခင်ရဲ့ရှိတဲ့ market တခုသူတို့ရသွားတယ်ဆို
တော့ organic ဖြစ်ပါတယ်လို့ကိုဇော်ရင်းအောင်လို့ဘလို့အာမခင်ခံနိုင်အာမခံနိုင်တယ
်။ဒီကကကျွန်တော်မြန်မာနိုင်ငံမှာကဒီနားလည်မှုလွှဲတာတခုရှိတယ
်။
အဲ့ဒါကျတော့ဘာလဲဆိုတော့ဒီဒါရုပေကမတုံးတာနဲ့ organic ဖြစ်တယ်ဆိုပြီးကျွန်တော်တို့မိပါတော့အများစုပေါ့လေကျွန်တော်ပတ်ဝန်းကျင်မှာယုံကြည်ထားကြတယ်ဒါပေမဲ့တကယ်က organic ဆိုတာအဲ့ဒီဟိုဒီ chemical မပါယုံနဲ့ organic ဖြစ်တာ
မဟုတ်ဘူးမပါယုံနဲ့မဟုတ်
ဘူးဘာလို့ပြည်ဖြစ်တာလဲမဟုတ်ဘူးသူကဘာလို့အမလဲဆိုသူက process ပုံများစွာရှိတယ်ဥပမာဆိုပါဆိုဒီကြက်တွေကျူးတဲ့ဟာမှာပဲပြောင်းနှံအားလုံးဒီ organic လက်မရပြီးသားပဲဖြစ်ရမယ် organic ရပြီးသားပြောင်းဖြစ်ရမယ် organic ရပြီးသားနှံဖြစ်ရမယ်အဲ့လိုမျိုးမျိုးနေမှာမရှိမရှိတော့ကျွန်တော်တို့ကလည်းတကယ်တဲ့ organic ယူခဲ့တာမဟုတ်ဘူးလက်ရှိကျွန်တော်တို့ခြံတွေအားလုံးဒီရထားတဲ့လက်မှတ်တွေ conversion to organic ပေါ့ဘာမှလို့ပြောရင် conversion to organic သူကူးပြောင်းစဲကာလအနေနဲ့ certificate ကိုကျွန်တော်ယူထားတာအဲ့တော့ကျွန်တော်တို့
ဒီ certificate ကဘယ်သူကထုတ်ပေးတာလဲ
မြန်မာ organic agriculture group ဆိုတဲ့ group ကလည်းကျွန်တော်ထုတ်ပေးပါတယ်
ဟုတ်ကဲ့
အဲ့တော့အဲ့ဒီ group ရဲ့ကျွန်တော် commitment ကျွန်တော်ရဲ့ commitment အရဆိုရင်၃နှစ်နေတော့ဒီ full flat ပေါ့တရားရုံးဖြစ်တဲ့ organic ဖြစ်သွားရတယ
်
အဲ့တော့အဲ့ဒါကြောင့်လေဒီမြန်မာ organic agriculture group ကနှစ်တိုင်းနှစ်တိုင်းသူက evaluate ပြန်လုပ်တယ်တို့ကြောက်ဘလောက်တက်လာလဲဟုတ်တယ
်
ဘလောက်တက်လာလဲကျွန်တော်တို့ဒီဘိုင်လူလဲတို့တော့ကျွန်တော်တို့ကြည့်ပြီးတယ်ခင်ဗျအဲ့လိုမျိုးနေကျွန်တော်တို့သွားရတာကိုဟုတ
်ဆိုတော့အခုလက်ရှိအချိန်တွေကဒါကိုဇော်ရဲနောင်တို့ပြောနေတာက organic လုံးလုံးအပြည့်မဟုတ်ဘူးဆိုပေမဲ့အဲ့ဒီကိုသွားနေလေ
ဟုတ်တယ်ကျွန်တော်တို့လက်ရှိမှာဆိုပြောနေတာက90%လုံး organic ပြီးသားပြီ
ဒ
ါပေမဲ့ကျွန်တော်တို့ကဒီစားသုံးသူဘောလေမမားရင်းဆိုကြတဲ့ခါကျတော့ကျွန်တော်ဘလို့ပြောပြီးကြောင်းလဲဆိုတော့လွတ်ကြောင်းကျက်ဦးဘောလေအင်းတို့ပြောရင် free range ကျုပ်တို့ပြောတယ
်
ကျွန်တော်ရဲ့ဒီဘူးတွေတိုင်းမှာကျွန်တော်ကစားမအောင်ရောင်းတဲ့စားသုံးသူရောင်းတဲ့ဘူးတွေတိုင်းမှာကျွန်တော်က organic ကျုပ်တို့တလုံးမမြည်တာဘူးဒါပေမဲ့ကျွန်တော်လွတ်ကြောင်းကျုပ်တို့ပဲကျွန်တော်တုံးထားတယ
်ဆိုတော့ဒီဥစ္စာကမွေးရတာလည်းပဲဟလာဟိုမြေရောဘာရောညာရောဆိုတော့ကုန်ကြစိတ်ပူများမှာအထင်ချပဲတခြားမွေးတဲ့နီးတွေနဲ့စားတယ်တခြားမွေးတာတခြားချက်တွေမွေးပြီးတော့ဥဥထားတယ်စားရင်ဆိုတော့ထုတ်လုပ်တဲ့ကုန်ကြစည်းနဲ့ဈေးကွက်ကိုတင်ရဈေးကွက်မှာလည်းဒီကျုပ်ကနက်ပူစည်းကြည့်နေဆိုတော့ဈေးကွက်မှာရောစိတ်ဝင်စားတဲ့လူစားသုံးသူလုံလောက်ရလာ
လက်ရှိမှာကျတော့ကျွန်တော်တို့ရဲ့ဈေးကွက်ပုံစံဟိုပါပေါ့လေတိသက် market ပေါ့တိသက် market ပုံစံလေးပါတကယ်ရှိကျွန်တော်ထုတ်နိုင်နေတဲ့ပမာဏရဲ့ဝန်ထမ်းတွေကစမပမာဏမျှကြီးဖြစ်နေတယ်ကျွန်တော်တို့ကဟိုကစမလူတလောက်လည်းထုတ်ပေးဖို့လူတယ် market ထဲမှာပြတ်လို့မရဘူးအဲ့လိုပဲမကနပူသွားတယ်ကျွန်တော်ကရှုံးတယ်အဲ့တော့ကျွန်တော်ကဘာလုပ်ရလဲဆိုတော့ကျွန်တော်ဒီကျွန်တော်ရဲ့လက်ရှိကစမအရေးအတွက်ရဲ့နောက်မှထပ်ထွက်လာမယ့်ကစမကျွန်တော်အမြဲတမ်းမှန်းပြီးတော့မှကျွန်တော်ကအဲ့လိုမျိုး ကျောင်းသွားတဲ့ပုံစံပဲရှိပါသေးတယ်
လက်ရှိချိန်ကနေပြီးတော့ရှေ့ဦးဒီထက်ပို့ပြီးတော့ထည့်နိုင်မယ်ပို့တိုးတက်နိုင်မယ်လားလားရောရှိလား
ရှိတယ်ခင်ဗျအဓိကကတော့ကျွန်တော်တို့ဒီဟာသုံးမစင်တော့ကုန်ကျစရိတ်ဒီအများကြီးရှိတာဆိုတော့ကျွန်တော် market share ချဲ့ဖို့ဆိုရင် marketing လုပ်ဖို့လိုတယ်ဒီဈေးကွက်ချက်ထွင်ရေးအတွက်ကုန်ကျစရိတ်တွေရှိနိုင်တယ်နောက်ပြီးတော့ဒီ channel အများကြီးကိုအဲ့ဒီဈေးကွက်ကိုချဲ့လိုက်လို့ဈေးကွက်ကလိုက်လာရဆိုတဲ့ခါမှာကျွန်တော်တို့ channel ရ ready မရှိကျွန်တော်လယ်သမားတွေလည်းကျွန်တော်လုတ်ဆက်ရအများကြီးရှိသေးတယ်လယ်သမားတွေဆိုတာသူတို့ကိုတွားရတယ်စီယုံရတယ်တခုချင်းလိုရတယ်အဲ့တော့ဒါတွေအားလုံးအတွက်ဆိုကျွန်တော်အဓိကလိုတာတော့ဒီဘန္ဒာရေးဆိုင်ရာခက်ခဲပေါ့ကျွန်တော်ဒီဘန္ဒာရေးဆိုင်ရာခက်ခဲပြည်တယ်သွားတယ်ကျွန်တော်တို့အများကြီးကျွန်တော်တို့ရှိကိုစိတ်သွားတိုင်းကိုပါတော့လို့ရတာပေါ့ခင်ဗျာ
ဒီလိုမျိုးပေါ့နော်စမ်းသစ်တီထွင်ပြီးတော့ငွေရောကမရှိသေးတဲ့ဟာမျိုးတီထွင်စမ်းသစ်ပြီးတော့ကိုယ်စောရင်တော့လူငယ်တွေနဲ့လုံနိုင်တာကမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာတာရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုလို့ပြောမယ်ဆိုပြောလို့ရနိုင်ကြလား
ကျွန်တော်လည်းတစ်ခါလေးအလိုစဉ်းစားမိတယ်ဘာဖြစ်လို့လဲဆိုတော့ဟိုဒီချိန်မှာတမူးရစလုံနေလို့ကတော့မလွယ်ဘူးမလွယ်တဲ့ခါကျတော့ကျွန်တော်တို့လူအသက်ရွယ်လူငယ်တွေကဘာဖြစ်လာလဲဆိုတော့အစ်စ်တီဒီထွင်ပြီးလုံလာကြတယ်ဟိုကော်ဖီကိုအစ်စ်လေးဒီထွင်လိုက်မလားမြို့သီးကိုပုံစံအစ်စ်ပြောင်းလို့မလားတော့အဲ့လိုပုံစံပြောရင်တော့ရှိနေပြီးသားဟာတွေပဲကျွန်တော်ကျုပ်ဆိုတာလည်းရင်းနဲ့ရှိထားပြီးသားကျုပ်ကမှပုံစံပြောင်းလို့တော့ဒီလိုဖြစ်သွားတယ
်
မြို့သီးကိုလည်းပုံစံပြောင်းလို့ပုံစံဆိုအဲ့တော့ဒီကာလအတွင်းမှာတော့ကျွန်တော်တို့ဒီလူငယ်တွေကမှနည်းနည်းလေးပုံစံပြောင်းပြီးတော့စုံတွေ့တဲ့ပုံစံထုတ်လိုက်ပြီးတော့အများကြီးတွေ့ရအောင
်ဆိုတော့တိုင်းကြီးကဒီထက်ဒီထက်ပို့ပြီးတော့တိုးတက်ပြီးတော့ပြောင်းလဲမယ်ဆိုတော့ဆုတ်ယူပြီးတော့ပြောင်းတာမဟုတ်ဘူးတိုးတက်ပြီးပြောင်းလဲမယ်ဆိုရင်ဒီဟာတွေပို့ဖြစ်လာနိုင်တယ်လို့ပို့အကျိုးရှိလာနိုင်တယ်လို့ဆိုရင်တော့ပြောနိုင်လား
အဓိကတော့ကိုကြီးဟိုအခုအခက်ခဲတစ်ခုဖြစ်ပြီဆိုရင်အခက်ခဲထဲမှာဖောက်ထွက်တဲ့လူတွေရှိတယ်အဲ့ဖောက်ထွက်တဲ့လူတွေကသူခက်ပြောင်းလဲတိုင်းမှာပေါ်လာတာပဲဆိုလိုတာကကျွန်တော်ဒီအချိန်မှာဟုတ်တယ်ဟိုအခက်ခဲတွေအများကြီးရှိတယ်ဒါပေမဲ့အဲ့အခက်ခဲတွေမှာထွက်ပေါက်ကိုရှာတဲ့လူတွေရှိတယ်အဲ့ထွက်ပေါက်ရှာတဲ့လူတွေကတော့ကျွန်တော်မျက်စိတွေမှာများတော့လူငယ်တွေများတယ
်ကျေးဇူးအများကြီးတင်ပါတယ်ကိုဆိုရင်တော့
ကျွန်တော်လည်းဒီလိုပြန်ပြန်ပြန်ပြန်ပြန်ပါတယ်